ဟုတ်ကဲ့နိုင်ငံတကာနိုင်ငံမှာအစိုးရကသူ့ရဲ့လူထုကိုအကာအကွယ်မပေးနိုင်ဘူးနောက်တစ်ခါလူတွေအမြုပ်မြောက်များဒုက္ခရောက်တယ်တိတ်ဆုံးမှုတွေဖြစ်တယ်ဆိုရင်ဝင်ရောက်ဆွတ်ဖက်နိုင်တဲ့ R2PNDA ဟာဒီမြန်မာနိုင်ငံကိုပို့ပြီးတော့ချိန်ချောက်နေတယ်လို့ပြည်တော်စုအစိုးရအဖွဲ့ရုံးကဝန်ကြီးဦးတောင်ထွန်းကဒီဆွေးနွေးကမ်းတစ်ခုမှာပြောဆိုသွားတာရှိပါတယ်အဲ့တော့အငယ်ဦးညံဝင်းအနေနဲ့ရောဒီမြန်မာနိုင်ငံမှာပေါ့ဒီလို R2P နဲ့ရင်ဆိုင်လာနိုင်တဲ့အခြေအနေမျိုးရှိတယ်လို့သုံးသပ်ပါလားရှင
်ကျွန်တော်တော့အာဒူဘီနဲ့ပတ်သက်တဲ့ဖြစ်စဉ်များကျွန်တော်တကောင်းမှမတွေ့ဘူးလေ။ကျွန်တော်သိတာကတော့မုံတိုင်းကြီးတန်ကန်အနေတော့အဲ့ဒီကိစ္စမှာတော့အဲ့ဒီအာဒူဘီအရာဝယ်မယ်ဘာညာဒီလိုတော့ကြားဘူးတယ်။ဒါမလို့လက်ရှိနဲ့ကျွန်တော်တို့အာဒူဘီနဲ့ဆောင်ရွက်ရအောင်မယ်ကြိုးစားတာကျွန်တော်တော့မတွေ့ပါဘူ
း။ဟုတ်ကဲ့ဆိုတော့1993လောက်ကယူဂိုစလာဗီးယားနိုင်ငံမှာဒီခုနဒီ ethnic cleaning ဆိုပြီးတော့အာဒူဘီနဲ့အရေးယူခဲ့တာမျိုးရှိခဲ့ဘူးတဲ့ဆိုတော့ခုမြန်မာနိုင်ငံကိုလည်းဟဲ့လားအမေရိကန်ဘာဝင်ကုလသမဂ္ဂနဲ့ EU နိုင်ငံတွေကဟဲ့လားဒီရခိုင်ပြည်နယ်မြောက်ပိုင်းကိစ္စမှာ ethnic cleaning ရှိတယ်ဆိုပြီးတော့ပြောဆိုနေရတာရှိပါတယ်အငယ်ဆိုတော့ဒီအခြေအနေတွေပုံမှန်ရောအငယ်ဘယ်လိုသုံးသပ်ပါလဲရှင့
်ကျွန်တော်တို့ ethnic cleaning ကကျွန်တော်တို့ဒီမှာတကယ်တော့ရှိကိုမရှိဟိုသူဆွဲတဲ့လူတွေကပြောကျင်တဲ့လူတွေကတော့ပြောနေပါသို့တော့ကျွန်တော်တို့မှာတကယ်မရှိဘူးလို့ပဲကျွန်တော်တို့နားလည်တာပ
ါဟုတ်ကဲ့ဆိုရခိုင်ပြည်နယ်ကိစ္စနဲ့ပတ်သက်ပြီးတော့အရေးနဲ့ပတ်သက်ပြီးနိုင်ငံတကာဖိအားပေးမှုတွေကလည်းတော်တော်လေးဟိုဒီဟိုရှိလာပါတယ်ဒါပေမဲ့ဒီဟာအားလုံးကဒီတက်မတော်ကချိန်ပိုင်းခေါင်းဆောင်တွေမှာတာဝန်ရှိရဲဆိုရဲအရေးယူမှုတွေလည်းရှိလာပါတယ်အဲ့တော့ဟိုအစိုးရနဲ့တက်မတော်ကြားမှာဒီကိစ္စနဲ့ပတ်သက်ပြီးဆွေးနွေးညှိနှိုင်းနေအဲဒါမျိုးရောအင်္ဂလိပ်သိရတာမျိုးရှိပါလားရှင်
အဲ့ဒါလေသူနည်းနိုင်ငံမျိုးကျွန်တော်တို့မကြားပါဘူး
။ဟုတ်ကဲ့။ခိုင်ပြည်နယ်ပြည်ထနာအခုလိုမျိုးနိုင်ငံတကာကဟာလာဒီအေးအေးယူမှုတွေဟာလာဖိအားပေးမှုတွေပို့ပြီးတော့ရှိလာတာဟာပြည်ထနာဆဆချင်းမှာဒီပွင့်လင်းပြည်သားမှုအားနည်းခဲ့တယ်ဆိုရဲဝေဖန်ထောက်ပြချက်တွေလည်းရှိပါတယ်။ဆိုတော့ဒီပုံမှာရောဥညာဝင်ဘယ်လိုများပြောပြနိုင်မလဲရှင
်။အဲ့ဒီအချက်လက်ပါခြင်းနဲ့ပါနေမှာဒီအချက်လက်တစ်ခုတည်းကြောက်တော့မဟုတ်ဘူး။ရခိုင်ကိစ္စစထွက်တဲ့ဟိုကကျွန်တော်တို့ကစော်ကားခံရတာကျွန်တော်တို့အတက်ခိုက်ခံရတာဒီကစပြီးစဉ်းစားမှပဲဒီရခိုင်ကိစ္စပြည်စုံမယ်ထင်ပါတယ
်ဟုတ်ကဲ့ရခိုင်ပြည်နယ်ပြဿနာကိုဖြေရှင်းဖို့အတွက်ဒေါက်တာဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးတော့ဒီဟလာပြန်လဲနေရချထားရေးတို့ပြီးဒုက္ခသည်တွေပြန်လဲလက်ခံရေးတို့စပြီးတော့ဆောင်ရွက်နေပါပြီဟုတ်ကဲ့ဆိုတော့ဟိုနိုင်ငံတကာလည်းဒါကိုစောင့်ကြည့်နေကြတယ်ဆိုတော့ဒီအခြေအနေတွေပေါ်မှာအများလက်ခံလာအောင်နိုင်ငံတကာလက်ခံလာအောင်ဘယ်လောက်ထိပွန့်ပွန့်လင်းလင်းဟလာလှုပ်ဆောင်တဲ့နဲ့လှုပ်ဆောင်တယ်လို့ရောအငယ်ပြောနိုင်မလဲရှင်ဟုတ်ကဲ့
ကျွန်တော်တို့တိုးတက်မှုရှိတာနဲ့အမျှပွင့်လင်းမှုလည်းပို့လာမှာပါ။စစချင်းလုပ်တဲ့နေရာမှာတော့ဟိုဘက်ဒီဘက်ချုပ်ထွေးမှုတွေရှိနိုင်တဲ့အတွက်ပွင့်လင်းမှုကနည်းတော့ပေါ့။တဖြည်းဖြည်းပွင့်လင်းမှုညားလာပါလေ။အခြေအနေတွေလည်းအခုဒီမှာတိုးတက်နေတယ်လို့ပဲကျွန်တော်နားလည်နေပါ
။ဟုတ်ကဲ့။ဆိုတော့အခုနိုင်ငံတကာကပြောနေရတယ်ဒုက္ခသည်တွေအလုံးပြန်ပြီးတော့လက်ခံဖို့ပေါ့နော်။သူတို့ပြောတဲ့အရေးအတွက်6သိန်းရှိတယ်လား။ဒါတွေကိုလက်ခံဖို့လို့ပြောတဲ့ဒီလက်ခံတဲ့နေရာမှာအသေးချာစီစစ်လက်ခံဖို့လိုတယ်ဆိုရဲအမြင်တွေလည်းရှိပါတယ်အငယ်။ဆိုတော့ဒီအပေါ်မှာရောအငယ်ဘယ်လိုပြောနိုင်မလဲရှင်။
ကျွန်တော်တို့ဘယ်လောက်လက်ခံရမယ်ဆိုတာမျိုးကိုပြင်ပကပြောတာမျိုးကိုကျွန်တော်တို့လက်ခံလို့မရပါဘူးကျွန်တော်တို့ကိုယ်တိုင်ခံစားရမယ်ကိစ္စကြီးကျွန်တော်တို့ကိုယ်တိုင်စီစဲရမယ်ကျွန်တော်တို့လက်ခံနိုင်တဲ့စီစဲပုံနဲ့လက်ခံပြီးတော့မှလားဒါလက်ခံလို့ရမယ်လို့ကျွန်တော်အဲ့လိုပဲသဘောပေါက်ပါတယ
်ဟုတ်ကဲ့ရခိုင်ပြည်နယ်အရေးအတွက်လေအင်္ဂရုပါတီတွေနဲ့ရောဘယ်လိုတွေလုပ်နေရမျိုးရှိပါလဲရှင
်အခုကျွန်တော်တို့ဒီမှာတိုင်းရင်းကြီးနဲ့14ခုရှိတယ်၄ခုစလုံးကတော့ပြည်သူတွေနဲ့သွားတွေနဲ့ကရခိုင်ပြည်နယ်အတွက်သွားရောက်ပြီးတော့အများကြီးဆောင်ရွက်ပေးနေပါတယ်။ဒါတွေကလည်းအများကြီးအခြေအနေတွေကောင်းလာဖို့အကြောင်းရှိပါတယ
်။ဟုတ်ကဲ့အခုတရုတ်နိုင်ငံဟာမြန်မာနိုင်ငံအတွက်ဟလာငြိမ်းချမ်းရေးကိစ္စအခုရခိုင်ပြည်နယ်ကိစ္စတွေမှာအမတန်ကိုအရေးပါတယ်အရေးကြီးနေတယ်လို့သုံးသပ်ချက်တွေရှိပါတယ်အင်္ဂလိပ်လိုမြန်မာလည်းရှင
်အရေးကြီးပါတယ်အိန္ဒိယချင်းမိုင်းမောင်းမြောက်များစွာဆက်ဆံနေတဲ့နိုင်ငံနောက်ပြီးတော့ကမ္ဘာမှာလည်းပေါ်ရတော့တဲ့ဟိုအားကောင်းနေတယ်မြင်သူနဲ့ရင်းနှီးဆက်ဆံမှုကအမှန်တန်ရည်ကြီးတယ်ဆိုတာတော့ဘယ်သူမှညင်လို့ရမှာမဟုတ်ဘူး
ဟုတ်ကဲ့အငယ်ဦးချောင်ဝင်းခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်